မကြသေးခင်က Sony ရုပ်ရှင်လုပ်ငန်းရဲ့ကွန်ပျူတာတွေကိုတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်အရာမြောက်ကိုရီးယားနိုင်ငံပေါ်ပိတ်ဆို့တန်းခတ်မှု sanction အသစ်ထပ်ချမှတ်အရေးယူလိုက်တဲ့အတွက် American နိုင်ငံကိုမြောက်ကိုရီးယားကတိုက်ခိုက်ပြောဆိုလိုက်ပါတယ်အဲ့ဒီအရေးယူပိတ်ဆို့မှုဟာရန်လိုတဲ့ဖိနှိပ်မှုပဲလို့ခေါ်ဝေါ်သုံးဆွဲပြီးတော့ဒီလိုလှုပ်ဆောင်မှုတွေဟာနိုင်ငံအချုပ်အခြာအာဏာကိုကာကွယ်ဖို့မြောက်ကိုရီးယားရဲ့စံတာကိုပိုပြီးခိုင်မာစေလိမ့်မယ်လို့နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူရဲ့စကားကိုကိုးကားပြီးအစိုးရအားပေါ်မြောက်ကိုရီးယားဗဟိုသတင်းဌာနတာဝန်ရှိသူကပြောဆိုပါတယ်။မြောက်ကိုရီးယားနိုင်ငံကလူပုဂ္ဂိုလ်10ယောက်နဲ့အဖွဲ့အစည်း3ခုကိုပြစ်မှတ်ထားတဲ့အရေးယူမှုအသစ်ကိုတောက်ကြနေကအမေရိကန်သမ္မတဘရက်အိုဘားမားကလက်မှတ်ထိုးခဲ့ပါတယ်။စိုက်ဘာတိုက်ခိုက်မှုအပါအဝင်တခြားရန်စတိုက်ခိုက်မှုတွေကိုအရေးယူဖို့ကြိုးပမ်းတဲ့အနေနဲ့ဒီပိတ်ဆို့တန်းခတ်မှုကိုပထမဆုံးအဆင့်ဖြစ်စပြီးဆောင်ရွက်ခဲ့တာလို့အင်ဂျူရောတာဝန်ရှိသူတွေကပြောဆိုပါတယ်။အမေရိကန်နိုင်ငံသားတွေမြောက်ကိုရီးယားနဲ့မဆက်ဆံအောင်ကာကွယ်မှုနဲ့အတူအမေရိကန်ဗန်နာရေးစနစ်ထဲကိုတတ်မှတ်ထားတဲ့မြောက်ကိုရီးယားနိုင်ငံသားတွေဝင်ရောက်ခွင့်မရစေဖို့ sanction တွေချပီးသားဖြစ်ပြီးတော့အဲ့ဒီ sanction တွေကိုအခုအရေးယူမှုအသစ်နဲ့ပို့ပြီးတင်းကျပ်လိုက်တာဖြစ်ပါတယ်။